မင်္ဂလာပါရှင်လက်သက်တည်းနဲ့ကုပြောင်းတော့မယ့်အချိန်မှာကြံရတော့မယ့်နှစ်အတွင်းကဟောလိဝုဒ်ရုပ်ရှင်လောကသတင်းတွေကိုစုစည်းတင်ပြခြင်းပါတယ်ကိုဗစ်ကပ်ဘေးသဘာဝကပ်ဘေးတို့နဲ့အများကြီးကြုံတွေ့ခဲ့ရတဲ့2021ခုနှစ်အတွင်းအနောက်တိုင်းရုပ်ရှင်လောကကအခြေအနေကိုပြန်ကြည့်ကြရအောင်ပါ2021ခုနှစ်ရုပ်ရှင်နေထဲမှာတော့ဒါရိုက်တာ Chloe Zhao ရဲ့ Nomadland ရုပ်ရှင်ကအအောင်မြင်ဆုံးရုပ်ရှင်ကဖြစ်ပါတယ်။ Academy ဆု BAFTA ဆုနဲ့ရွှေကမ္ဘာလုံးဆုတွေအားလုံးဆုခွင့်ခဲ့နိုင်တာပါ။မင်းသမီး Frances McDormand ကအဓိကသရုပ်ဆောင်နေရာကပါဝင်ပြီးတော့ American ပြည်ထောင်စု Nevada ပြည်နယ်မိုင်းလုံငန်းလုပ်တဲ့မျိုးစုံလေးတစ်ခုကနေကားတစ်စီးနဲ့ထွက်လာခဲ့တဲ့မုတ်ဆိုးမတစ်ယောက်ကြောင့်ဇာတ်ရင်ဖွဲ့ပြီးရိုက်ကူးထားတာပါ။မင်းသမီးကိုယ်တိုင်လည်းအကောင်းဆုံးအမျိုးသမီးသရုပ်ဆောင် Academy ဆုရရှိသွားပါ၏
I know you.
Yeah, hi, Dave, right? Yes.
Fern?
Yes. Have your can opener.
Yeah, you do. Are you working here now or?
Yeah, first year.
ဗြိတိန်နိုင်ငံက Academy ဆုလို့ဖြစ်တဲ့ BAFTA ဆုချီးမြှင့်ပွဲမှာတော့ဒါရိုက်တာ Emerald Fennell ရဲ့ Promising Young Woman ရုပ်ရှင်ဇာတ်ကအထူးကျွမ်းဆုံးဗြိတိရှားရုပ်ရှင်ကားဆုရသွားပြီးတော့ American Oscar ဆုအတွက်လည်းအကောင်းဆုံးဇာတ်ညွန်းဆုရရှိသွားခဲ့ပါတယ
်။ It's every
guy's worst nightmare getting accused like that.
Can you guess what every woman's worst nightmare is? I wanted to be a doctor my whole life. Lately I've been feeling like I might want to get back into it.
Dad, I'd like you to meet Laura.
How do you do, sir?
I say you're gorgeous.
Thank you. I must say he's charming.
Yeah, not always. Laura has come round to help you.
I don't need her or anyone else. I can manage very well on my own.
မင်းသားကြီးအန်တိုနီဟော့ပကင်းစ်ကတော့ The Father ရုပ်ရှင်ဇာတ်ကားနဲ့ American Oscar ဆုရောဗြိတိရှား BAFTA ဆုမှာရောအကောင်းဆုံးမျိုးသားသရုပ်ဆောင်ဆုရရှိပါတယ်။ Judas and the Black Messiah ရုပ်ရှင်ကားမှာပါဝင်သရုပ်ဆောင်နဲ့ဇက်ဖို့မင်းသား Daniel Kaluuya ကတော့ Oscar ဆု BAFTA ဆုရွှေကမ္ဘာလုံးဆုသုံးဆုလုံးအတွက်အကောင်းဆုံးအမျိုးသားဇက်ဖို့ဆုနေရာအတွက်ရရှိပါတယ်။မင်းသားရဲ့ရုပ်ရှင်ဇာတ်ကားအတွက်တော့တောင်ကိုရီးယားမင်းသမီး Union Jun ကAcademy ဆုနဲ့ BAFTA ဆုတို့အတွက်အကောင်းဆုံးအမျိုးသမီးသရုပ်ဆောင်ဆုရရှိတာပါ။အဲဒီရုပ်ရှင်ကားကရွှေကမ္ဘာလုံးဆုချီးမြှင့်ပွဲမှာတော့အကောင်းဆုံးနိုင်ငံခြားရုပ်ရှင်ကားဆုရရှိပါတယ
်။
We need to find water somewhere. If that soil ain't wet, you're gonna lose a crop.
ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်စုပေးတဲ့ရာသီနှောင့်နှေးခဲ့ရပြီးတော့ကော်ဇော်နီကင်အခမ်းအနားတွေမှာလည်းလူတို့နဲ့တူကြအကွာအဝေးချနေရတာနှာခေါင်းစီးတက်ထားရတာဒီလိုအခြေအနေတွေနဲ့ကျင်းပခဲ့ကြရတာဖြစ်ပါလေ။ရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာတော့ရွေးချယ်တဲ့အထက်မှာလူအောက်စုပေါင်းစုံကိုစားမပြုလို့ဆိုပြီးတော့ဝေဖန်မှုတွေထွက်ခဲ့ပြီးတဲ့နောက်2022ခုနှစ်မှာကျင်းပမယ်ရွှေကမ္ဘာလုံးဆုကိုရုပ်မြင်သံကြားကနေထုတ်လွှင့်ပြသဖို့မလုပ်တော့ဘူးလို့ MBC ရုပ်သံဌာနကမေလာကကြေညာခဲ့ပါရဲ့ဒီလိုမျိုးရုပ်သံကထုတ်လွှင့်တာမျိုးမရှိပေမဲ့လည်းဆုပေးပွဲကိုတော့ဆက်ပြီးတော့ကျင်းပအောင်မယ်လို့ Hollywood Foreign Press အဖွဲ့ကအောက်တိုဘာလမှာပဲကြေညာထားခဲ့တာပါတထောင်းနဲ့ဆက်တခုနဲ့ရုပ်ရှင်ရုံတွေရဲ့အခြေအနေကိုဆက်ပြီးတော့ကြည့်ရအောင်ပါရှင်2022ခုနှစ်ကလည်းကိုဗစ်ကပ်ဘေးကြီးစတင်ကြုံတွေ့ရတဲ့2020ခုနှစ်လိုပဲရုပ်ရှင်ရုံလုပ်ငန်းကြီးတွေတော်တော်ကိုအခက်ကြုံရတဲ့နှစ်ဖြစ်ပါတယ်တကွာလုံးနိုင်ငံတွေထိန်းချုပ်ကန့်သတ်ချက်တွေထုတ်ပြန်ထားခဲ့ရတာကြောင့်ရုပ်ရှင်ရုံလုပ်ငန်းကြီးလည်းအခြေအနေအချင်းခါလိုက်အပြောင်းအလဲတွေလုပ်ခဲ့ရပြီးတော့ရုပ်ရှင်ကားတွေထွက်ဖို့နောက်ဆုတ်ခဲ့ရတာရုပ်ရှင်ရုံတွေပိတ်ထားခဲ့ရတာတို့ဖြစ်ခဲ့တာကြောင့်တချို့ရုပ်ရှင်ရုံတွေဆိုအပြီးပိတ်လိုက်ရပါတယ်Sorry Arabia နိုင်ငံမှာတော့2021ခုနှစ်ဇန်နဝါရီလကစလို့ Riyadh မြို့တော်မှာခြံဝင်းတွေကိုကားမောင်းဝင်ပြီးတော့ကားဝေါ်ကနေပြောရုပ်ရှင်ကြည့်လို့ရအောင်လို့ပထမဦးဆုံးအချိန်ဖြစ်နေဖန်တီးပေးခဲ့ပါတယ်။ဒါတော့မှနှာခေါင်းစည်းဝေးရမယ်ကိုပူချင်းအတိုင်းခံရမယ်ဆိုတာမျိုးပါသေးတာပါ။အလားတူပဲကားဝေါ်ကနေရုပ်ရှင်ကြည့်လို့ရတဲ့ကွင်းမျိုးတွေဒူဘိုင်းနဲ့ဘေးရုတ်တို့မှာတော့2020ကလေးကလုပ်ပေးထားခဲ့တာဖြစ်ပါတယ်။American ပြည်အောင်စုမှာတော့ Los Angeles မြို့ကနာမည်အကျော်ဆုံးရုပ်ရှင်ရုံ AB လောက်မှာပိတ်ခဲ့ရပါတယ်။ Hollywood Sunset Boulevard လမ်းမကြီးပေါ်မှာတည်ရှိပြီးတော့ကမ္ဘာရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရဲ့အချက်အချာနေရာ Cinerama Dome ရုပ်ရှင်ရုံကြီးနဲ့တခြားသူတို့ရဲ့ရုံ15ရုံရှိတဲ့ Arclight Hollywood ရုပ်ရှင်ရုံတွဲကြီးကိုပိတ်ပစ်လိုက်ရပါတယ်။သူတို့ကုမ္ပဏီရဲ့စုစုပေါင်းရုံပေါင်း300ကျော်ပိတ်လိုက်ရတာဖြစ်ပါတယ်။ အဲ့ဒီထဲမှာ San Francisco မြို့က Empire ရုပ်ရှင်ရုံ New England ကရုပ်ရှင်ရုံတွေရှစ်ခုလိုလဲပါသွားခဲ့ပါတယ်2021ခုနှစ်ရုပ်ရှင်လောကတိုးတက်ဖြစ်ထွန်းမှုတချို့ကိုပြောရမယ်ဆိုရင်တော့တချို့ရုပ်ရှင်ပွဲတော်တွေအပြည့်အဝပြန်ပြီးကျင်းပနိုင်ခဲ့တာပဲဖြစ်ပါတယ်မလကဆာလို့ပထမဆုံးပြန်ကျင်းပတဲ့ရုပ်ရှင်ပွဲတော်ကတော့ဂျာမနီနိုင်ငံကဘယ်လင်နဲ့ရုပ်ရှင်ပွဲတော်ပဲဖြစ်ပါတယ်ဒါမှမဟုတ်အချိန်ဒီမှာကျင်းပခဲ့တဲ့ပုံစံမျိုးတော့မဟုတ်ဘဲနဲ့ပွဲခက်ချင်းချင်းလူနေနေနဲ့ကျင်းပခဲ့ရပါမယ်။တရင်တော့တွေရုပ်ရှင်လုပ်ငန်းအတိုင်းဝိုင်းတွေကလူတချို့ကိုလူကိုယ်တိုင်တက်ရောက်ခွင့်ပေးပြီးတော့အပိုင်းနှစ်ပိုင်းခွဲကျင်းပခဲ့ပါရည်။သူတို့ပွဲတော်ကရုပ်ရှင်တော်တော်များများကိုတော့ဇွန်လအနွေရသည့်အထူးပွဲတွေအနေနဲ့ဘယ်လင်မြို့တော်တလွားလေးဟာပြင်ရုပ်ရှင်ပွဲကင်းတွေမှာပြသခွင့်ပေးခဲ့တာပါ။ဘာလဲရုပ်ရှင်ပွဲတော်ရဲ့ရွှေဝတ်ဝန်ဆုကိုတော့ Romania Director Radu Chu ရိုက်ကူးတဲ့ Black Banking onလူနေပုံဆိုတဲ့ရုပ်ရှင်ကရရှိသွားခဲ့ပါတယ်။ဇူလိုင်လမှာတော့ပြည်သက်နိုင်ငံမှာအရင်နှစ်ကမကျင်းပနိုင်ခဲ့တဲ့ကိန်းရုပ်ရှင်ပွဲတော်ကိုခန်းခန်းနာနာပြန်ပြီးကျင်းပခဲ့ပါတယ်။ Hollywood Star တွေဖြစ်တဲ့မင်းသား Matt Damon ကအစမင်းသမီးကြီး Helen Mirren အဆုံးပြည်သက်နိုင်ငံညကန်းနှစ်ဖူးကဒီ Cosonikin အခမ်းအနားကိုတက်ရောက်ခဲ့ကြတာပါ။အဲ့မှာဝါရင် American မင်းသမီး Jodie Foster ကရုပ်ရှင်ဂုံတူးဆောင်စုချင်းမြင့်ခံရပြီးတော့ဒရိုက်တာဂျူလီယာဒူကိုနိုရဲ့တီတန်ရုပ်ရှင်ဇာတ်ကားကတော့ပါမော်ဒိုအထူးစုကိုရရှိသွားခဲ့ပါတယ်။စက်တင်ဘာမှာအီတလီနိုင်ငံမှာကျင်းပတဲ့ဗင်းနစ်ရုပ်ရှင်ပွဲတော်ကိုတော့အဲဒီကထဲမင်းသားမင်းသမီးပုံများများတက်ရောက်ခဲ့ပြီးတော့အဲဒီမှာတော့ပြင်သစ်ရုပ်ရှင် happening ကရွှေချင်သေးစုရရှိသွားပြီးတော့ဒရိုက်တာရစ်လီစကော့ကသူ့ရဲ့အမှုပညာအောင်မြင်မှုတွေအတွက်ဂုဏ်ပြုခံရပါတယ်။ဒီကောင်ပိုင်းကကနေဒါရဲ့ထိုရန်တိုရုပ်ရှင်ပွဲတော်နဲ့ဗြိတိန်ကလန်ဒန်ရုပ်ရှင်ပွဲတော်တွေလည်းပြန်ပြီးတော့ကျင်းပဖြစ်ခဲ့ကြပါတယ်။
There's a young lady in Santiago I want you to meet.
You're late.
When you're ready. Salute. Well, I met your new 00. She's a disarming young woman.
I get why you shot him. Yeah, well, everyone tries at least once.
James Bond.
ယုံတင်တဲ့ရုပ်ရှင်ကားတွေမှာဆိုရင်တော့ငကောက2020မနစ်က AP လမှာယုံတင်မှုစီစဉ်ထားတဲ့ James Bond ရုပ်ရှင်ကကမ္ဘာမှာကိုရိုနာကပ်ဘေးဆိုက်လို့၃ငါးရောင်ပြန်ပြီးတော့ရဲရွှေ့ခဲ့ရပြီးတဲ့နောက်တနည်းခွဲနောက်ကျပြီးတော့ဒီနှစ်2021ခုနှစ်စက်တင်ဘာမှာယုံတင်နိုင်ခဲ့ပါတယ်။ James Bond ရုပ်ရှင်ဇာတ်ကားတွေရဲ့25ကားမြောက်ဖြစ်တဲ့ No Time to Die ရုပ်ရှင်ကားကိုစက်တင်ဘာလမှာလန်ဒန်မြို့တော်မှာအထူးပွဲနဲ့ပွဲထုတ်ခဲ့တာပါ။ပြိုင်ကားအကောင်စားတွေစံပြတဲ့ပစ္စည်းကိရိယာတွေနဲ့ British Airways ပိုင်း007အဖြစ်နဲ့တရုတ်ဆောင်ခဲ့တဲ့မင်းသား Daniel Craig ရဲ့ဒီ James Bond 5ကားမြောက်ဇာတ်ကားလည်းဖြစ်တယ်လို့တရုတ်ရှင်ကကသူ့ရဲ့ 007 နောက်ဆုံးကားလည်းဖြစ်ပါတယ်။ Universal Pictures နဲ့ MGM ရုပ်ရှင်ထုတ်လုပ်ရေးတို့ကဖန်တီးတဲ့ဒီ James Bond ဇာတ်ကားတွေမှာသူက Casino Royale ဇာတ်ကားနဲ့2006ခုနှစ်ကစပြီးတော့ပါဝင်လာခဲ့တာပါ။လန်ဒန်မြို့တော်ကအထူးပွဲကို Daniel Craig ကိုယ်တိုင်တက်ရောက်ပြီးတော့သူနဲ့အတူတူတရုတ်ဆောင်တဲ့ Lashana Lunch, Lia Sido နဲ့ Rami Malek တို့ကိုလည်းတွေ့ရပါတယ်။ FBI တပ်တွေရဲ့မှာတော့ British Airways မင်းသား Charles နဲ့တားတော် William တို့သူတို့ရဲ့ကျင်းရတော်တွေအသီးသီးနဲ့အတူတူတက်ရောက်လာတာတွေ့ရပါတယ်။ British နိုင်ငံရဲ့နောက်ထပ်အနုပညာထွက်ကုန်တစ်ခုဖြစ်တဲ့ Harry Potter ရုပ်ရှင်ဇာတ်ကားကတော့ November လမှာပဲအနည်း20ပြည့်သွားခဲ့တာပါ။Harry Potter ရုပ်ရှင်ဇာတ်ကားတွေရဲ့ပထမဆုံးဇာတ်ကား Harry Potter and the Philosopher's Stone ရုပ်ရှင်ဇာတ်ကားကို2021ခုနှစ် November 16ရက်မှာနှစ်20ပြည့်သွားတာဖြစ်ပါတယ်။ Graphic Design Studio Leavesden ကစနစ်တာကာလမှာ Hogwarts Mall ကျောင်းတော်ကြီးလို့ဖြစ်သွားခဲ့တယ်လို့ပထမဆုံးရုပ်ရှင်ဇာတ်ကားအတွက် Graphic Designer ဖြစ်နေပါဝင်တဲ့ Designer Mara Fora Mina ကပြောပါတယ်
။We didn't have any idea of the legacy that was going to happen later, obviously. There was definitely a sort of spirit of family that I think...
ဒီကကြီးကျယ်ပေါက်သွားမယ်တကယ်သမိုင်းဝင်ဖြစ်သွားမယ်ဆိုတာမသိပေမဲ့ကလေးတွေနဲ့ရုပ်ရှင်ရိုက်ရတဲ့အနေအထားကတကယ်အမှတ်ရစရာပါကလေးတွေကရိုက်ကွဲမှနေရင်ပဲကျောင်းကိုလည်းရိုက်ကွဲမှတက်ကြရတာလေသူတို့ကျောင်းစာအတွက်ဥပမာလက်မှုဘာသာရပ်အတွက်အင်စာလောက်ရတယ်ဆိုရင်ကလေးတွေကဒီတိုင်းဝင်လာပြီးတော့ပဲကတ်ကြီးပေးပါအောင်လို့ဟိုဟာပေးပါအောင်လို့လှုပ်ကြတာပြီးရင်ဘယ်တော့မှလည်းပြန်ပေးတာမဟုတ်ဘူးဘာပဲဖြစ်ဖြစ်ကလေးတွေရှိနေတာကတကယ်ကောင်းတဲ့စွမ်းရည်တစ်မျိုးထုတ်ပေးနေတယ်လို့ဖြစ်တယ် ကျမတို့စတူဒီယိုကလည်း Howard မော်ကျောင်းတော်ကြီးလိုကိုဖြည့်လို့ဆယ်နှစ်တောင်လုပ်ခဲ့ကြရတာလေ
Harry Potter ရုပ်ရှင်ဇာတ်ကားတွေတွေမှာစုစုပေါင်းဇာတ်ကားပေါင်း၈ကားရှိပြီးဝင်ငွေဒေါ်လာတန်း8,800ရရှိခဲ့တာပါအဲ့ကားထဲမှာကလေးတယောက်ဆောင်တွေလည်းတကယ်နာမည်ကျော်အမှုပညာရှင်တွေဖြစ်နေလူလားမြောက်ခဲ့ပါတယ် Harry Potter ရုပ်ရှင်ဇာတ်ကားတွေ20အဖြစ်အထိတ်အမှတ်ဖြစ်နေအဲ့ဇာတ်ကားရဲ့အဓိကတယောက်ဆောင်ကလေးတယောက်ဆောင်3ယောက်ဖြစ်တဲ့ Daniel Radcliffe Emma Watson နဲ့ Rupert Grint တို့ကိုဒီနှစ်ပတ်လည်အထိတ်မှရုပ်မြင်သံကြားအစီအစဉ်တွေ HBO Max ရုပ်သံလိုက်မှာဇန်နဝါရီလ1ရက်နေ့မှာအစီအစဉ်သစ်ကိုပြသမယ်လို့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကကြေညာထားပါတယ်။ Harry Potter ဝတ္ထုရေးသားတဲ့စာရေးဆရာမ J.K. Rowling ကတော့တက်ရောက်မှာမဟုတ်ပေမဲ့လေတခြားသရုပ်ဆောင်တွေနဲ့အဖွဲ့သားတွေကိုလည်းအိမ်မှာတွေ့ရမှာဖြစ်ပါတယ်
။ Perfect time to sit down with everyone and reminisce.
The thing that scared me the most was the implication that the most meaningful thing in our life was done. And there's something so joyous about seeing everyone and be like, there wasn't though.
One of the highlights of my part was when I had to pretend to be Hermione, pretending to be Bellatrix.
I don't like to be kept waiting.
I've still got the teeth, actually. I'll put them in if you want.
My sister has children who are then around 10, 11, 12. And I said, Martha, I don't know about this Voldemort.
What? You're being asked to play Voldemort?
You've got to do it!
ကမ္ဘာ့ကပေးအနေကြောင့်ရုပ်ရှင်ရုံဝင်ငွေကခိုင်းတာမန်အချိန်တွေမှာရတဲ့ဝင်ငွေနဲ့ရှင်တော့တော်တော်နည်းသွားပြီမယ်။မနစ်ကထက်တော်ဝင်ငွေအများကြီးပိုရခဲ့တာပါ။မနစ်ကတော့ရုပ်ရှင်ရုံကြီးတွေအကုန်ပိတ်ထားခဲ့ရပြီမယ်။ဒီနှစ်ရုပ်ရှင်ကားကြီးတွေယုံတင်နိုင်ခဲ့ပါသေး။2021ခုနှစ်အတွင်းဝင်ငွေအများဆုံးရရှိတဲ့ကားကြီးနှစ်ကားကတော့ Battle of Lake Changjin ဆိုတဲ့ရုပ်ရှင်ဇာတ်ကားနဲ့ High Mom ဆိုတဲ့ရုပ်ရှင်ဇာတ်ကားတွေဖြစ်ကြပါသေး။ဒီကားနှစ်ကားလုံးကတရုတ်ကားတွေဖြစ်ပြီးတော့တကားကဒေါ်လာ865တန်းနောက်ထပ်တကားကတော့ဒေါ်လာ822တန်းအတီးတီးရကြရဲ့လို့ box office mojo ရုပ်ရှင်လုံငန်းကိန်းငန်းတွေစောင့်ကြည့်တဲ့အဖွဲ့ကပြောပါရဲ့အဲ့ဒီကားတွေရဲ့နောက်မှာတော့ James Bond ရုပ်ရှင် No Time to Die ကဒေါ်လာ956တန်းနဲ့တတိယနေရာကလိုက်ပြီးတော့သူရဲ့နောက်မှာတော့ Fast and Furious နောက်ဆုံးကားဖြစ်တဲ့ F9 ရုပ်ရှင်ကားကဒေါ်လာ926တန်းနဲ့သတို့ထနေရာမှာလိုက်ပါရဲ့Box Office Mojo ရဲ့စင်းရဆိုရင်2021ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကား10ကားထဲမှာနောက်ထပ်ကားတွေကတော့ Venom Let There Be Carnage ရုပ်ရှင်ကားကဒေါ်လာတန်း480နီးပါးရရှိပြီးနံပါတ်5နောက်ပြီး Godzilla vs Kong ရုပ်ရှင်ကားကတော့ဒေါ်လာ468.8တန်း Shang-Chi and the Legend of the Ten Rings ရုပ်ရှင်ကားကဒေါ်လာ431.6တန်းBlack Widow ရုပ်ရှင်ကားကဒေါ်လာ396.6တန်းနဲ့နံပါတ်10နေရာအထူးသဖြင့်ရှိပါတယ်။ဇူလိုင်လမှာထွက်တဲ့ Black Widow မဟုရမဟုဆိုးမှရုပ်ရှင်ဇာတ်ကားမှာပါဝင်တဲ့မင်းသမီး Scarlett Johansson ကိုအဓိကဇာတ်ရုပ် Adventure Series တက်က Natasha Romanoff နေရာမှာတရုတ်ဆောင်ပြီးတော့အခုဇာတ်ကားမှာအဓိကဇာတ်ရုပ်နေရာကနေပြင်ပါဝင်တရုတ်ဆောင်နိုင်ခဲ့လို့အများရဲ့အချီးကျူးတာကိုခံရပါတယ်။ဒီ Black Widow ရုပ်ရှင်ကားကScarlett Johansson အတွက် Marvel ဇာတ်လမ်းတွေထဲမှာနောက်ဆုံးကားအနေနဲ့ပါဝင်ပြီးတော့တရုတ်ဆောင်တာလည်းဖြစ်ပါတယ်။ကိုဖြတ်တန်းရတဲ့ခီးမှာတနေရာဘယ်နေရာမှာအဆုံးသက်ရမယ်ဆိုတာသိလိုက်ရတဲ့အချိန်ရှိပါတယ်လို့မင်းသမီးက Rider သတင်းဌာနကိုပြောခဲ့တာပါ
။ Great to leave on a high note and you know I think I've really done all the work I
can. ဒီကအောင်မြင်နေတော့အချိန်မှာထွက်ခွာလိုက်တာကောင်းတယ်လို့ကျမထင်ပါလေ။ကျမဘက်ကဒါနဲ့ပတ်သက်လို့တက်နိုင်သမျှလုပ်ခဲ့ပြီးပါပြီ။ Marvel နဲ့တော့ဒီပြင်ကိစ္စရပ်တွေမှာလက်တွဲလှုပ်ချင်ပါလေ။ဒါမှမဟုတ်တော့သွင်းပါပြီလေ။ကိုပါကိုလည်းပေါ်ပါသွားတယ်လို့ခံစားရပါလေ။ခီးတစ်ခုစပြီးဆိုကြဲကနီကုန်းအဆုံးသက်ကဒီခီးနဲ့အတူပါလာပြီးသားပါ
။တစ်ချိန်တည်းမှာပဲ Scarlett Johansson ကသူ့နဲ့စာချုပ်ကိုချိုးဖောက်လို့ဆိုပြီးတော့ Disney ရုပ်ရှင်ထုတ်လို့ရေကိုတရားစွဲပါလေ။အဲ့ရုပ်ရှင်ကားကိုရုံတင်ပြသတဲ့တစ်ချိန်တည်းမှာ Disney ကအဲ့ကားကိုသူ့ရဲ့ online ရုပ်သံလိုင်း Disney Plus မှာပြသခဲ့တာကြောင့်ဖြစ်ပါတယ်။ဒါကြောင့်မင်းသမီးကတရားစွဲခဲ့ပေမဲ့ September 30ရက်နေ့မှာတော့ဒီကိစ္စကိုဖြေရှင်းလိုက်နိုင်ပြီလို့နှစ်ဖက်စလုံးကပူးရဲကြေညာချက်ထုတ်သွားခဲ့ပါတယ
်။ Fidesco. I'm sorry kid. Yeah, me too.
2022ခုနှစ်မတိုင်ခင်နှစ်ကုန်ပိုင်းမှာရုံတင်ခဲ့တဲ့ရုပ်ရှင်ကားတွေကိုကြည့်ရမှာဒီဇင်မာလာမှာလည်းစိတ်လှုပ်ရှားစရာကြည်ကျင်စရာရုပ်ရှင်ကားတွေထွက်ခဲ့တာဖြစ်ပါလေ
Danger to our universe. Never take this away from me.
Peter. You're struggling. Damn everything you want.
Spider-Man No Way Home ပင်ကိုလူသားအိမ်ပြန်လမ်းမရှိဆိုတဲ့ရုပ်ရှင်ကားကရုံတင်ဝင်ငွေကောင်းမယ်လို့ခန့်မှန်းထားတာပါနာမည်ကျော် Director Steven Spielberg ရိုက်ကူးတဲ့ Website Story ရုပ်ရှင်ဇာတ်ကားကလည်း New York မြို့မှာ November 29ရက်နေ့ကအထူးပွဲပြသပြီးတော့ရုပ်ရှင်အဖွဲ့သားတွေအဲ့ဒီကော်ဇော်နီခင်ခန္ဓာကိုဆုံဆုံလင်းလင်းတက်ရောက်ခဲ့ကြတာတွေ့ရပါတယ်တကယ်ရုံတင်တဲ့ရက်ကတော့ဒီဇင်ဘာလ20ဖြစ်ပါတယ်။ New Year နှစ်တက်မကူးခင်မှာကပ်ပြီးတော့ရုံတင်တဲ့ရုပ်ရှင်တွေကတော့ Kingsman ရုပ်ရှင်ကားတွေရဲ့မူရင်းဇာတ်ကားဒီကာလမတိုင်ခင်နောက်ကြောင်းပြန်ရုပ်ရှင် The Kingsman ဖြစ်ပြီးတော့အားလုံးစိတ်ဝင်စားပျော်လင်းဆောင်ကြနေတဲ့လေးကားမြောက် Matrix ရုပ်ရှင်ကား The Matrix Resurrections ဇာတ်ကားကိုလည်းဒီဇင်ဘာလ22ရက်နေ့မှာရုံတင်သွားကြပါတယ်ရှင်
2021ခုနှစ်နောက်တိုင်းရုပ်ရှင်လောကအခြေအနေတွေကိုမအေးသနာကျော်စူးစိတင်ဆက်ပေးခဲ့တာပါရှင်။